မြန်မာစစ်တပ်ဟာခရီးယံဘာသာဝင်တိုင်းရင်းသားကချင်မျိုးနွယ်စုတွေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနှိမ်ပန်းနှိပ်စက်နေစေပဲလို့ယဟန်အမတ်ကာဒီနယ်ချားလ်စ်ဘိုကပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေခံစားနေရတဲ့ဖြစ်ရဟာကမ္ဘာ့အလယ်မှာမြန်မာနိုင်ငံရဲ့ပုံရိပ်ကိုထိပါစေတဲ့အဆိုးရွားတဲ့အမဲဆဲဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ညဉ့်ညံ့ရေးညီလာခံတစ်ခုမှာကာဒီနယ်ချားလ်စ်ဘိုကပြောကြားလိုက်တာပါ။ဒါအပြင်မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောတိုင်းရင်းသားမျိုးနွယ်စုတွေဟာလည်းထိခိုက်ဒဏ်ရာရတာ၊သေဆုံးတာနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ပြစ်မှတ်ထားတိုက်ခိုက်မှုတွေဟာလည်းလစ်လျူရှုခြင်းခံရတယ်လို့ကာဒီနယ်ချားလ်စ်ဘိုကပြောပါတယ်။ကချင်ပြည်နယ်တွင်းကကြေးရွာတွေဘုံကျဲခံရပြီးမိလောင်ကုန်တာ၊မြို့သမီးတွေအာရမပြုခြင်းခံရတာ၊ဖျားကြောင်တွေဖျက်ဆီးခံရတာနဲ့ဒေသခံရွာသားတွေကိုမိုင်းရှင်းလင်းရေးနဲ့လူသားတိုင်းအဖြစ်အသုံးပြုခံနေရကြောင်းတောင်ကိုရီးယားနိုင်ငံကကက်သလစ်တက္ကသိုလ်မှကျင်းပတဲ့ညီလာခံကိုတက်ရောက်လာကြတဲ့ငြိမ်းချမ်းရေးဆိုင်ရာကြွန့်ကျင်သူတွေကိုချားလ်စ်ဘိုကအဲ့ဒီလိုပြောကြလိုက်တာပါခုနှစ်ဖေဖော်ဝါရီလနဲ့ဧပြီလတွေမှာမြန်မာစစ်တပ်ကလေကြောင်းစစ်ဆင်ရေးတွေပြုလုပ်ခဲ့တဲ့အတွက်ဒေသက9000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လည်းဆိုပါတယ်ဘာသာကြားမုန်တီးရေးလုံဆော်သူတွေကိုအုံချပြီးလွတ်လပ်စွာကိုယ်ကွယ်ဝင်ကိုထောက်ခံအားပေးသူတွေအပေါ်ထူးဆန်းစင်တက်ခတ်နေကြောင်းလဲကာဒီနယ်ချားလ်စ်ဘိုကပြောပါတယ်တိုင်းဒါလင်းနဲ့ကိုင်အဖွဲ့အစည်းတွေနဲ့မြန်မာအစိုးရကညီညာရေးဆွေးနွေးမှုတွေပြုလုပ်နေပြီးရိုဟင်ဂျာပြည်ပခန့်ကိုလည်းကန်တယ်ဖြေရှင်းနိုင်မှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာကာဒီနယ်ချားလ်စ်ဘိုဟာအမျိုးသားညီညာရေးနဲ့ညီညာရေးရရှိရေးတို့အတွက်စီယုံလှုပ်ဆောင်နေသူတူဦးလည်းဖြစ်ပါတယ်